ဆီးရီးယားနိုင်ငံကိုဘာနီမြို့ကိုအစ္စလာမ်စစ်သွေးချထွေလက်ထဲကျရောက်မဲ့အန်တီရဲကနေကာကွယ်ဖို့အတွက်ဆီးရီးယားခတ်လူမျိုးတွေနဲ့ဆီးရီးယားလွတ်မြောက်ရေးတပ်ဖွဲ့တပ်သားတွေပူးပေါင်းလိုက်တယ်လို့တူရကီသမ္မတကပြောပါတယ်အနောက်အုပ်စုကထောက်ခံထားတဲ့သဘောထားအလေလက်ရှိတဲ့သဘုံတပ်ဖွဲ့ဝင် 1300 ကိုဆီးရီးယားမြောက်ပိုင်းတူရကီနယ်စပ်ကိုပို့ဆောင်ဖို့အတွက်ကတ်တိုက်ခိုက်ရေးသမားတွေအပိသက်စီမံပြီးပြီလို့တူရကီသမ္မတရစ်စစ်ထေရဲ့အာရူဂန်ကတောက်ချာနေမှာသတင်းထောက်တီးကိုပြောခဲ့တာပါဆီးရီးယားနိုင်ငံတွင်းကကိုဘာနီမြို့ကိုဆက်ပြီးထိန်းချုပ်နိုင်ဖို့အတွက်ကတ်လူမျိုးတိုက်ခိုက်ရေးသမားတွေတိုက်ခိုက်နေတာဟာတလကျော်နှစ်လအတွင်းကိုရောက်ရှိခဲ့ပါပြီ ISIS အစ္စလာမစ်စစ်သွေးကြတွေကစက်တင်ဘာလထဲမှာတူရကီနယ်စပ်နဲ့တိတ်မဝေးလာတဲ့ဒေသတွေမှာထိုးစစ်ဆင်တာတွေဆလာတာမို့တူရကီအစိုးရဟာလည်း ISIS ဆန့်ကျင်တိုက်ဖျက်ရေးမှာပါဝင်လာရပါတယ်ဒါပေမဲ့လို့လဲအမေရိကန်တို့ဥဆောင်တဲ့ ISIS တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့ပူးပေါင်းတိုက်ခိုက်မှုမှာတော့တူရကီတို့စီးရဲအရာပါဝင်တာမရှိသေးပါဘူးအီရန်နိုင်ငံတွင်မှာပြင်သစ်တို့ရဲ့လေကြောင်းကတိုက်ခိုက်မှုက ISIS အစ္စလာမစ်စစ်သွေးကြတွေရဲ့လက်နက်တူလောင်ယုံကိုဖျက်ဆီးခဲ့ပါတယ် ISIS အစ္စလာမစ်တွေကိုတိုက်ခိုက်နေတဲ့ဒေသခံမြေပြင်တပ်ဖွဲ့တွေကိုအထောက်အကူပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်စုကဥရောပနိုင်ငံတွေမဟာမိတ်အာရပ်နိုင်ငံတွေနဲ့ပူးပေါင်းပြီးအီရန်နဲ့ဆီးရီးယားနိုင်ငံတွင်မှာနေ့စဉ်ဆိုသလိုလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ်အစ္စလာမစ်စစ်သွေးကြတွေလက်ထဲချရောက်နေတဲ့အီရတ်နယ်မြေတွေပြန်သိမ်းရေးထိုးစစ်ဆင်ဖို့အတွက်တော့အီရတ်စစ်တပ်အနေနဲ့လာနေချီပြီးအချင်းယူရအောင်မယ်လို့အမေရိကန်စစ်တပ်ကကြားသာပတင်းတွေမှာပြောပါရရှင်